မြန်မာနိုင်ငံပအဝင်ကမ္ဘာတစ်ဝန်းကဆွေးနွေးရနေနဲ့ခွဲခြားဆက်ဆံဖိနှိပ်ခံရတဲ့နိုင်ငံမဲ့တမ်းပေါင်းများစွာတဲ့အခြေခံနိုင်ငံသားခွင့်ရပြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
။ Myanmar has a nationality law. It outlines categories of persons that are considered to be citizens of Myanmar. The Rohingya are not on that list.
မြန်မာနိုင်ငံနိုင်ငံသားဥပဒေမှာနိုင်ငံသားဖြစ်ခွင့်ရှိရသူတွေကိုသတ်မှတ်ဖြတ်တန်းထားပြီးမြန်မာတွေကတော့စီးနှင်းမှာမပါဝင်ကြောင်းနဲ့ဒုက္ခတွေပြဿနာကိုဖြေရှင်းရမှာအခြေခံချက်နဲ့နိုင်ငံသားဖြစ်မှုကိုဖြေရှင်းမှုလိုအပ်နေတဲ့အကြောင်းနိုင်ငံမဲ့မှုတာစီရှာရှာရင်းနဲ့ပပျောက်ရေးလှုပ်ရှားမှုဆန်နစ်ပြည့်ပြည့်ဒုက္ခတွေနဲ့ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အပြည့်အစုံအကောက်အပြည့်ဌာနညွှန်ကြားရေးမှူးကာရိုဘက်ချလာကတိုက်တွန်းပြောဆိုလိုက်ကြပါမြန်မာဆွေးနွေးကတော့မတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာပြဿနာကိုဖြေရှင်းရတဲ့ဇေဒီပိုင်းဖြစ်နိုင်ငံသားစစ်စီလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားပါရဲ့ဒါမှမဟုတ်မြန်မာနိုင်ငံမှာတရားဝင်လက်ခံထားတဲ့တိုင်းရင်းသားတွေစီးနှင်းမှာတော့ရူဝင်ဂျာတွေကိုအတိမတ်ပြုလက်ခံထားမျိုးမရှိပဲဘင်္ဂလီရီဖြစ်နေတာရင်းညွှန်းပြောဆိုလို့ရှိလို့ရှုပြောင်းဝင်ရောက်လာသူတွေဖြစ်နေတာသတ်မှတ်ပြောဆိုနေကြတာပါ UNHCR ကတော့သတ်မှတ်ချက်တွေနဲ့ကန့်ညီသူနိုင်ငံမဲ့လူနည်းစုတွေမွေးဖွားလာတဲ့ကလေးတွေကိုသက်ဆိုင်ရာနိုင်ငံတွေကနိုင်ငံသားဖြစ်ခွင့်ပေးဖို့တိုင်းရင်းသားနဲ့မျိုးနွယ်စုမတူတဲ့လူတွေအပေါ်ခွဲခြားဆက်ဆံတဲ့လုပ်ရက်တွေဥပဒေတွေကိုပြည့်ပြည့်ဖို့တွေကိုတိုက်တွန်းထားပါတယ်နိုင်ငံမဲ့တွေချော့ချန်နိုင်ရေးလှုပ်ရှားမှုတွေစတင်ခဲ့တဲ့လွန်ခဲ့တဲ့3နှစ်လောက်ကစလို့မြန်မာနိုင်ငံရဲ့အင်းနေချင်းထိုင်းနိုင်ငံအာရှလက်ပိုင်းဒေသရုရှား၊ကင်ညာနဲ့အနောက်အာဖရိကစတဲ့နိုင်ငံတွေမှာလူပေါင်းထောင်ထောင်ချီပြီးနိုင်ငံသားဖြစ်ခွင့်ရခဲ့ကြရလို့တိုးတက်မှုတွေရှိခဲ့ပေမဲ့ရှေ့ဆက်ဆောင်ရွက်စရာတွေလည်းအများအပြားရှိနေစေဖြစ်တဲ့အကြောင်းလဲကုလသမဂ္ဂကတတိပေးထားပါတယ်